ဂျနီဗာမှာကျင်းပနေတဲ့42ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာနိုင်ငံအပေါ်ထိရောက်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့မြန်မာနိုင်ငံနဲ့ပတ်သက်လို့အစည်းအဝေးခန်းစားကိုယ်တိုင်တင်သွင်းမဲ့သူတွေနဲ့တွေ့ဆုံပြီးတိုက်တွန်းဆွေးနွေးခဲ့တာတွေရှိကြောင်းဂျနီဗာကိုရောက်နေတဲ့မြန်မာလူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေက VOA ကိုပြောပါတယ် NLD အစိုးရတက်လာပြီးနောက်လှုပ်လှမှုချို့ရလာတာမှန်ပေမဲ့အခုချိန်ထိလူ့အခွင့်အရေးချိုးဖောက်ခံရတာတွေဆက်ရှိနေသေးတယ်လို့သူတို့ကထောက်ပြပါတယ်ဒီအကြောင်းကိုနားဆင်ရမှာပါဆွေဇလန်နိုင်ငံဂျနီဗာမှာစက်တင်ဘာ9ရက်ကနေ29ရက်နေ့ထိကျင်းပနေတဲ့42ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံအတွင်းစက်တင်ဘာ16ရက်တနင်္လာညနေပိုင်းကျရင်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးစုံစမ်းရေးမှူးရန်ဟီလီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစည်းအဝေးခန်းစားကိုတင်သွင်းမှာဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးထိရောက်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ရေးအတွက်ရန်ဟီလီနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဂျနီဗာကိုရောက်နေတဲ့လူ့အခွင့်အရေးလှုပ်ရှားသူအတန်အဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခကVOA ကိုရှင်းပြပါလေ
ကျွန်တော်တို့ရန်ဟီးနေနဲ့တွေ့တဲ့အချိန်မှာကျွန်တော်အဓိကထားပြောဖြစ်တာကဒီမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေလေးပြင်ပြောင်းလဲရေးကိုတော့အဓိကထားဆွေးနွေးခဲ့တယ်ပေါ့အထူးသဖြင့်တော့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုဒီလက်ရှိအစိုးရနဲ့တမရဒီအများပြသုံးလာပြီးတော့တရားစွဲဆိုမှုတွေမြင့်တက်လာတယ်ဆိုတဲ့ဟာကိုကျွန်တော်ထောက်ပြခဲ့တယ်ဟိုဒီဥပဒေကိုအမြန်ဆုံးပြင်ဆင်နဲ့နိုင်ငံပေါ်ရောက်လာအောင်တိုက်တွန်းခဲ့တာရှိရပါတော့။နောက်တစ်ခုကတက်မလို့ရဲ့တရားစွပ်စွပ်မှုတွေနောက်တစ်ခုကကျတော့ရခိုင်မှာတက်မလို့ရဲ့ဒီရဲသားတွေပေါ်မှာတရားလက်လွတ်ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးခဲ့တာရှိတယ်။အထူးဖြင့်တော့ဒီ Facebook ကနေပြီးတော့လက်တော်မှာ HP ပြောဆိုနေတဲ့အကောင့်ကြီးပိတ်သိမ်းခဲ့တာရှိတယ်။သူတို့အဲ့ HP လို့ပြောပြီးတော့ဒီလွတ်လပ်ကထုတ်ပေါ်ပြောဆိုခွင့်ကိုကန့်တတ်တာမျိုးဖြစ်လာမှာကိုကျွန်တော်စိုးရိမ်နေဆိုတဲ့အကြောင်းကိုပြောတယ်
မြန်မာနိုင်ငံတိုင်းဒေသတွေမှာအစိုးရတပ်တွေရဲ့ထိုးစစ်ကြောင့်ဒေသခံတွေလူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေမျိုးရောက်လာတာကြောင့်ဒါကိုတာဝန်ရှိသူတွေအနေနဲ့ထိန်းချုပ်ဖို့လိုတယ်ဆိုတာလူအခွင့်အရေးကောင်စီကိုတင်ပြလိုကြောင်းပြောလာသူကကချင်လူအခွင့်အရေးတက်ကြွလှုပ်ရှားသူဒေါ်နန်ပူဖြစ်ပါတယ
် UN လူအခွင့်အရေးကောင်စီကိုတိုက်တွန်းလိုတဲ့အချက်ကတော့အခုချိန်မှာကျွန်တော်တို့ကချင်ဒေသနဲ့ရှမ်းမြောက်မှာလူခွေချိုးဖောက်ခြင်းခံရတဲ့အခြေအနေတွေရပ်တန့်ဖို့အတွက်ဖြစ်တယ်။ပြီးတော့အခုရှမ်းမြောက်မှာဆိုလို့ရှိရင်စစ်ပွဲကြောင့်ပြည်မိနေတဲ့အပြင်းမဲ့တဲ့ပြည်သူတွေအမျိုးသမီးနဲ့ကလေးတွေဒီစစ်လက်နက်ကြီးတွေလေနဲ့ကျဲလို့ဒဏ်ရာရပြီးတော့တည်ဆုံတဲ့လူတွေရှိတယ်ပြီးတော့အမျိုးသမီးတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်ပြီးတော့တပ်ဖြတ်ခြင်းခံရတယ်ဆိုတော့ချင်းနေပြီပေါ့နော်ဒါတွေကကျမတို့ဆက်တိုက်ဖြစ်နေတဲ့နောက်တစ်ခုကတော့လူခွင့်ရေးနဲ့ပတ်သက်ပြီးမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးကောက်ွယ်တဲ့လူတွေကိုချင်းချောက်တာတွေဖမ်းဆီးရင်းယူတာတွေတရားစွဲတာတွေကိုရပ်တန့်ဖို့အတွက်ကျမတို့တောင်းဆိုလိုတယ်။နောက်တစ်ခုကတော့စစ်ပွဲတွေရပ်ပြီးတော့မှအမြန်ဆုံးငင်းချမ်းရုပ်ပေါ်ဆောင်ဖို့အတွက်လိုအပ်တယ
်။ NLD အစိုးရလက်ထက်မှာလွတ်လပ်မှုတချို့ရလာတာမှန်ပေမဲ့အခုချိန်ထိလူခွင့်ရေးချိုးဖောက်ခံရတာတွေဆက်ရှိနေသေးတဲ့အတွက်ဒါကိုထိန်းချောင်းပြုပြင်နိုင်ရင်အခြေအနေတွေတိုးတက်လာနိုင်တယ်လို့မောင်ဆောင်ခကထောက်ပြပါတယ
်။ဒီ NLD ဆိုတဲ့လက်ထက်မှာပြဌာန်းလိုက်တဲ့ဆိုတော့နိုင်ရုံလုံးလို့ဟာမျိုးဆိုရင်လည်းတရားစွဲဆိုမှုတွေမှာအခုဆို20နဲ့ရှင်းမှုစီစီလာတာကိုကျွန်တော်တို့ကတွေ့ရတယ်။အငင်းစုစီလို့လည်းကျွန်တော်တို့ကပုံပြီးကောင်းမွန်တဲ့အခြေအနေရအောင်မပြင်လာနိုင်ဘူး။အခုလက်ရှိမောက်ကွန်းဥပဒေချမ်းလို့ဟာမျိုးကလည်းလူတွေရဲ့တရင်ရယူပိုင်ခွင့်ကိုချိုးဖောက်နေတာကိုတွေ့ရပြန်တယ်ပေါ့။လွတ်လပ်ကထုတ်ဖို့ပြောဆိုခွင့်ကန့်တက်ချိုးဖောက်တဲ့ဥပဒေတွေကိုပြင်ဖို့လိုအပ်တယ်။နောက်တစ်ခုကကြတော့အခြားသောဒီလူခွင့်ချိုးဖောက်မှုဖြစ်စဉ်ဒီမှာပေါင်းပတ်သက်နေတဲ့သူတွေကိုဟိုကြက်မဲ့ထင်းချောင်းပြီးတော့အရေးယူဆောင်ရွက်တာမျိုးတွေကိုကိုရိုင်းကလည်းရှင်းတင်တာမျိုးတွေလုပ်နိုင်မယ်ဆိုရင်တော့ဟိုမြန်မာပြည်ရဲ့လူခွင့်အခြေအနေဟာပုံမူပြီးတိုးတက်လာနိုင်တဲ့အလားအလာမှာရှိပါတယ်ဗ
ျ42ကြိမ်မြောက်ကုလသမဂ္ဂလူအခွင့်အရေးညီလာခံမှာအဓိကထားဆွေးနွေးနေတာကလူအခွင့်အရေးကိုဘယ်လိုကောက်ွယ်မြင့်တင်ကြမလဲဆိုတာနဲ့ပြည်သူလူထုရပိုင်ခွင့်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးလွတ်လပ်စွာဖွံ့ဖြိုးတိုးတက်ခွင့်စတဲ့အကြောင်းအရာတွေဖြစ်ပါတယ်။မြန်မာနိုင်ငံလူအခွင့်အရေးအခြေအနေကိုတော့စက်တင်ဘာ16 19ရက်အတွင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရောမြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ FFM တို့ကပါအစည်းအဝေးခန်းစားတင်သွင်းကြမှာဖြစ်ပြီးနောက်ပိုင်းမှာနိုင်ငံတကာကိုယ်စားလှယ်တွေရဲ့မေးမြန်းချက်တွေကိုရှင်းလင်းဖြေကြားကြမှာဖြစ်ပါတယ်ခင်ဗျာ။